မြန်မာပြည်သူတွေရဲ့နေစဉ်ဘဝတွေတိုးတက်ပြောင်းလဲလာတဲ့အခြေအနေမရှိသေးဘဲနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုတွေအောင်မြင်တယ်လို့ဆိုနိုင်မှာမဟုတ်တဲ့အကြောင်းမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်ပဋိပက္ခတွေလူအဖွဲ့အစည်းတစ်ခုနဲ့တစ်ခုကြားတင်းမာမှုတွေကိုကြည်ရင်အမျိုးသားပြန်လည်တင့်မြတ်ရေးဖော်ဆောင်မှုကိစ္စဟာအရေးတကြီးဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်ဆိုတာကိုဖော်ပြနေတယ်လို့မွန်ဂိုလီးယားနိုင်ငံမှာကျင်းပနေတဲ့ဒီမိုကရေစီလူအဖွဲ့အစည်းဆိုင်ရာညီလာခံမှာဒေါက်အောင်ဆန်းစုကြည်ကပြောခဲ့တာပါမနေ့ကပြောခဲ့တဲ့ဒေါက်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းကောက်နှုတ်ချက်တချို့ကိုတော့မက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမွန်ဂိုလီးယားနိုင်ငံမျိုးတော်ဥလန်ဘတ်တာမှာကျင်းပနေတဲ့ဒီမိုကရေစီလူ့ဖွဲ့စည်းဆိုင်ရာညီလာခံကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်တက်ရောက်နေတာမှာမနေ့ကတော့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေဘလောက်ထိခီးရောက်နေပြီလဲဆိုတာကဆလို့မြန်မာနိုင်ငံအတွင်းတိုင်းရင်းသားလက်နက်ကိုင်ပြိပက္ခတွေလူ့ဖွဲ့စည်းတစ်ခုနဲ့တစ်ခုကြားကတင်းမာမှုတွေနဲ့အမျိုးသားပြန်လည်တင်းမြတ်ရေးကိစ္စတွေအပြင်မွန်ဂိုလီးယားနဲ့မြန်မာနိုင်ငံကြားကတူညီမှုတွေကိုနှိုင်းယှဉ်ပြီးတော့တောင်ဆန်းစုကြည်ကပြောဆိုသွားခဲ့ပါတယ်။မြန်မာပြည်သူတွေရဲ့နေစဉ်ဘဝတွေမှာတိုးတက်ပြောင်းလဲမှုတွေတိတိတသာမမြင်ရသေးသေး၍မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုတွေအောင်မြင်နေပြီလို့မပြောနိုင်တဲ့အကြောင်းတောင်ဆန်းစုကြည်ကပြောဆိုသွားပါတယ်
။ What we have achieved is far from enough. Let me be open about this.Because for me, progress means genuine change in the daily life.
ကျမတို့ရရှိထားတဲ့အောင်မြင်မှုဟာပြည်စုံလုံလောက်တဲ့ဒုတက်အောင်မြင်မှုအဆင့်ရောက်ဖို့တိတ်ကိုဝေးပါသေးတယ်။ဒီကိစ္စပွင့်ပွင့်လင်းလင်းပဲပြောပါရစေ။ဘာဖြစ်လို့လဲဆိုတော့ကျမအတွက်ကတော့ဒုတက်တယ်ဆိုတာကပြည်သူတွေရဲ့နှိမ့်ဆဒူဝဘဝတွေမှာစစ်မှန်တဲ့အပြောင်းလဲတွေရှိလာတာကိုဆိုလိုတာဖြစ်ပါတယ်။သူတို့ရဲ့ဘဝတွေပုံမှန်ကောင်းမွန်တဲ့အခြေအနေတစ်ခုကိုပြောင်းလာပြီလို့ကျမတို့ပြည်သူတွေကိုယ်တိုင်သိရှိလာတဲ့အချိန်မရောက်မချင်းကျမတို့ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာအောင်မြင်နေပြီလို့မဆိုနိုင်သေးပါဘူးပြည်သူတွေကသူတို့ရဲ့ဘဝတွေပိုမိုကောင်းမွန်တိုးတက်လာပြီလို့ပြောနိုင်တဲ့အခြေအနေကိုကျမတို့မရောက်သေးပါဘူးအဲ့ဒီအခြေအနေရောက်အောင်ကျမတို့အများကြီးဆက်လုပ်ရပါအောင်မယ
်မြန်မာနိုင်ငံမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့တိုင်းရင်းသားလူမျိုးစုတွေအကြားပြိပက္ခတွေလူဖွဲ့စည်းတစ်ခုနဲ့တစ်ခုအကြားတင်းမာမှုတွေကိုကြည့်ရင်မျိုးသားပြန်လဲတင့်မြတ်ရေးမရှိမဖြစ်လိုအပ်နေတဲ့ဆိုတာကိုပြသနေတဲ့အကြောင်းလဲဒေါက်ဆန်းစုကြည်ကအခုလိုပြောဆိုသွားပါတယ်
။ National reconciliation is absolutely essential for our country. I'm sure many of you are aware that there is still ethnic conflict in my country.
အမျိုးသားပြန်လဲတင့်မြတ်ရေးဟာကျမတို့တိုင်းပြည်အတွက်မဖြစ်မနေဖော်ဆောင်ရမယ့်အရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ရှင်တို့လည်းသိကြမှာပါ။ကျမတို့တိုင်းပြည်မှာအခုချိန်ထိတိုင်းရင်းသားပြိပက္ခတွေရှိနေဆဲဖြစ်တယ်လို့မကြသေးခင်ကလူအဖွဲ့အစည်းတစ်ခုနဲ့တစ်ခုအကြားပြိပက္ခတွေဖြစ်ခဲ့တာရှိပါတယ်။ဒီပြဿနာတွေဟာကျမတို့တိုင်းပြည်အတွက်ကဘာကြီးအတွက်မဖြစ်မနေဖြေရှင်းရမယ့်ကိစ္စတွေဖြစ်ပါတယ်။မတူကွဲပြားမှုတွေကိုဖြေရှင်းကျော်လွှားနိုင်တယ်ဆိုတာကိုကျမတို့ပြသဖို့လိုပါတယ်
။အာကြီးအိန္ဒိယနိုင်ငံတစ်ခုအကြားတည်ရှိနေတဲ့မြန်မာနဲ့မွန်ဂိုလီးယားနိုင်ငံဟာပထဝီအနေအထားအရတူညီမှုတွေအများကြီးရှိတဲ့အကြောင်းနဲ့ဒီလိုအိန္ဒိယအင်အားကြီးနိုင်ငံတွေနဲ့တန်းတူညီတူဆက်ဆံရေးထူထောင်ထားနိုင်ဖို့အရေးမှာမြန်မာနိုင်ငံအနေနဲ့မွန်ဂိုလီးယားနိုင်ငံစီကနေလေ့လာသင်ယူစရာတွေအများကြီးရှိတယ်လို့လည်းဒေါက်တာဆန်းစုကြည်ကပြောသွားခဲ့ပါတယ
်။ It is not government to government relations that are most important. It's people to people relations.Burma is in some ways similar to Mongolia in that we lie between two very powerful
နိုင်ငံတစ်ခုနဲ့တစ်ခုဆက်ဆံတဲ့နေရာမှာအရေးကြီးဆုံးကအစိုးရအချင်းချင်းကြားဆက်ဆံရေးမဟုတ်ပါဘူးပြည်သူအချင်းချင်းကြားဆက်ဆံရေးဖြစ်ပါတယ်မြန်မာနိုင်ငံဟာမွန်ဂိုလီးယားနိုင်ငံလိုပဲအင်အားကြီးနိုင်ငံကြီးနှစ်ခုကြားမှာတည်ရှိနေတာချင်းတူပါတယ်ကျမတို့ဟာကမ္ဘာအင်အားကြီးနိုင်ငံကြီးနှစ်ခုဖြစ်တဲ့အိန္ဒိယတရုတ်နိုင်ငံတွေနဲ့ကပ်ရက်အိန္ဒိယနိုင်ငံဖြစ်ပါတယ်တမိုင်းတလျှောက်ဒီနိုင်ငံနှစ်ခုလုံးနဲ့ရင်းနှီးတဲ့ဆက်ဆံရေးကိုကျမတို့တည်ဆောက်ခဲ့တယ်လို့ရှေ့လျှောက်လည်းကျမတို့ဒီလိုပဲတည်ဆောက်သွားကြပါတယ်။ကျမတို့လိုနိုင်ငံငယ်လေးတွေဟာအင်အားကြီးနိုင်ငံတွေနဲ့ဒန်းတူခိုင်မာတဲ့ကောင်းမွန်တဲ့အများလေးစားရတဲ့မိတ်ဆွေဆက်ဆံရေးတည်ဆောက်နိုင်တယ်ဆိုတာနဲ့ကျမတို့ဟာလည်းတခြားနိုင်ငံတွေနီးတူကမ္ဘာကြီးအတွက်တနည်းတဖုံပေးဆက်ဆောင်ရွက်နိုင်တယ်ဆိုတာကိုပြသခြင်းပါတယ်။ဒါဟာဒီမိုကရေစီရဲ့အဓိပ္ပာယ်လည်းဖြစ်ပါတယ်။
မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြုရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့တော့ဥပဒေပြုရေးအပိုင်းမှာတိုးတက်မှုတွေရှိပေမဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးအပိုင်းမှာတော့ပိုပြီးတော့ပွင့်လင်းမြင်သာမှုရှိဖို့အပါအဝင်ပြုပြင်ပြောင်းလဲစရာလိုအပ်ချက်တွေအများကြီးရှိနေသေးတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောဆိုသွားပါတယ်။မနေ့ကဆွေးနွေးပွဲမှာဒေါက်ဆန်းစုကြည်နဲ့အတူစကားပြောခဲ့တဲ့မွန်ဂိုလီးယားသမ္မတဆာခီယာအယ်ဘတ်ဒေါ်ကတော့အခုလိုညီလာခံမျိုးကိုဒေါက်ဆန်းစုကြည်အရင်တုန်းကဗီဒီယိုကတဆင့်မိန့်ခွန်းသာပို့နိုင်ခဲ့ရကနေအခုလူကိုယ်တိုင်တက်ရောက်လာနိုင်တဲ့အတွက်အထူးဝမ်းသာကြိုဆိုရတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။ ဒေါ်ဆန်းစုကြည်ဟာဒီမိုကရေစီရေးအတွက်စွန့်စွန့်တမန်ဆောင်ရွက်သူတွေကိုဒီဒီမိုကရေစီလူ့ဖွဲ့စည်းဆိုင်ရာညီလာခံကချီးမြှင့်တဲ့ Gramek လူ့ခွင့်ရေးစုကိုလည်းဒီပွဲမှာလက်ခံရယူခဲ့ပါတယ်။အခုချင်းပါနေတဲ့ဒီမိုကရေစီလူ့ဖွဲ့စည်းဆိုင်ရာညီလာခံကိုလူထုအခြေပြုအဖွဲ့အစည်းနဲ့ဒီမိုကရေစီထွန်းသစ်စာနိုင်ငံများဆိုင်ရာအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့အထူးကိုယ်စားလှယ်ဒေါက်တာတိုမီကာတယ်မန်လည်းတက်ရောက်နေတာဖြစ်တယ်လို့ဒီမိုကရေစီထွန်းသစ်စာနိုင်ငံများအပါအဝင်တခြားအချောင်းရများပြားကိုထောက်ဆက်ဆွေးနွေးတဲ့အထူးပင်နိုင်ဆွေးနွေးသူအဖြစ်နဲ့ပါဝင်မှာဖြစ်ပါတယ်။ဒီညီလာခံကိုဒီမိုကရေစီနိုင်ငံတရားကျော်ကရာနဲ့ချီတဲ့အစိုးရခေါင်းဆောင်တွေနဲ့လူထုအခြေပြုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတက်ရောက်နေကြတာဖြစ်ပါတယ်ရှင်။